မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တလကျော်သာလိုတော့တဲ့အချိန်မှာပဲကိုဗစ်ရောဂါကူးစက်မှုကတိတိတတ်တာတိုးလာနေတဲ့အတွက်မဲပေးနိုင်တဲ့အခြေအနေတွေအပေါ်စိုးရိမ်နေတဲ့သဘောထားတွေလည်းတိုးလာနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမေခါပါ။ကိုဗစ်ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေနေ့စဉ်ရက်ဆက်ဆိုးတလို့တိုးလာနေတာကြောင့်နိုဝင်ဘာ၈ရက်နေ့မှာရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာပေါ်စိုးရိမ်မှုတွေထွက်ပေါ်နေတာပါ။ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးခွင့်ပြုထားပေမဲ့ကက်ယောဂါကာကွယ်ရေးညွှန်ကြားချက်တွေကြောင့်နိုင်ငံရေးပါတီတွေလည်းအကန့်အသတ်နဲ့သာလှုပ်ရှားနေရပါတယ်။သတင်းစာဆရာဦးတီဟာတွေးကတော့ရွေးကောက်ပွဲအတွက်ကက်ယောဂါအနေနဲ့အတိမ်နဲ့ပေါ်မူတည်ပြီးအကန့်အသတ်တွေနဲ့ကျင်းပဖို့လိုမယ်လို့သူကမြင်ပါတယ်
။ဒီ pandemic ကအရန်ချိန်နေဆိုရဲ့လို့ရှိလို့ဆိုရင်တနင်္ဂနွေတိုင်းတည်းဆိုရင်တနင်္ဂနွေတိုင်းတည်းရွှေ့ဖို့လိုရတယ်လို့ဒီကအလိုက်နောက်တစ်ခါအဲ့ဒီစစ်ဖြစ်နေတဲ့နေရာမှာလည်းထုံနည်းလကောင်းမယ်ပေါ့နော်။ဟောဒါတွေကကျွန်တော်တို့ဟိုဖြစ်နေတဲ့ရွှေ့ပြောင်းပြီးတော့ဟလာဥပဒေပါတဲ့အတိုင်းသူတို့ကိုတို့တာပေါ့နော်။ဒီ YouTube web page မှာဒီမှာငကိုတွေကကျွန်တော် social distancing ကအထိုက်လောက်ရှိတော့ကျွန်တော်သိထားမယ်။ဘာလို့ secret voting ဖြစ်တဲ့ဆိုတော့ဘယ်မှာသွားပြီးတော့ပြဿနာရှိလဲဆိုတော့မဲလာပြီးတဲ့လူမနက်ပိုင်းမှာမြင်ရတတ်တယ်။မနက်ပိုင်းတစ်ချက်ကသူကလူကအရန်တန်းစီရတဲ့သဘောမျိုးဖြစ်သွားပေါ့နော်။ဆိုတော့အဲ့ဒီဟာကို control လုပ်နိုင်မှုတော့လို့တယ်။အဲ့ဒီဟာကို social distancing ကို season နဲ့မလုပ်နိုင်ဘူးဆိုရှင်တော့အာကျွန်တော်တို့ကဒါပြဿနာရှိတာ
ရွေးကောက်ပွဲလုပ်ငန်းတွေကိုစောင့်ကြည့်အကဲခတ်နေတဲ့အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဖန်ဒီအိမ်ကဒေါခင်လေးငယ်ကတော့ကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေနဲ့အညီကျင်းပတင်တယ်လို့သူကယူဆပါတယ
်။ပုံမှန်အခြေအနေမှာပဲရွေးကောက်ပွဲတစ်ခုဖြစ်သွားစေခြင်းနဲ့ဒါပေမဲ့ပါတီတွေဘက်ကတော့အခုကမ်ပိန်းကာလလည်းကောင်းကောင်းမလုပ်ရတဲ့အခါမှာသူတို့ကတော့အခက်အခဲပေါ့။ဒါပေမဲ့ဒီလိုအခက်အခဲထဲမှာဘယ်လိုကြော်ဖြတ်မလဲဆိုတာစဉ်းစားပြီးတော့စိတ်ဆက်လုံးမယ်ဟောင်းစဉ်းစားစေခြင်း။အရင်အခြေအနေစိုးလာရဲဆိုရင်တော့ဒါအဲရွေးကောက်ပွဲကတော့ရွှေဆိုင်သင့်တဲ့နေရာမှာတော့ရွှေဆိုင်ရမှာပေါ့ဒါပေမဲ့တခုအကြံပြုချင်တာကဒီတခြားရွေးကိုဗစ်ကာလအပြင်မှာလုပ်သွားတဲ့နိုင်ငံတွေမှာဆိုရင်ဥမာသူတို့ကချိုးတင်မဲဆိုတာမျိုးတွေကိုပို့ပြီးစနစ်တကျပြန်လုပ်လာမျိုးတွေရှိတယ်။နောက်ရွေးကောက်ပွဲနေ့မှာမဲလာပေးဖို့အတွက်လူတွေကိုအဆိုင်တွေခွဲပြီးပေါ့နော်ပို့ပြီးစနစ်တကျပေါ့နော်အဲလူမထူတဲ့အောင်ပြင်ဆင်တာမျိုးတွေရှိတယ်အဲ့လိုမျိုးအသေးစိတ်ဟာမျိုးတွေအခုချိန်မှာတော့အလုပ်ထားရင်တော့ပိုကောင်းမယ်ထင်တယ်ရှင်
တိုက်ခန့်နိုင်ငံရေးပါတီအချို့ကလည်းကက်ယောဂအနေနဲ့ကြောင့်ရွေးကောက်ပွဲရွှေဆိုင်ဖို့ဒီတိုက်တွန်းထားတာတွေရှိနေပါတယ်ကျမကြီးဆိုင်ရာကြာနေ healthcare editor ချုပ်ဒေါက်တာသူရိန်လိုင်ဝင်းကတော့ယောဂါကူးစက်မှုတိုးလာတဲ့အခြေအနေမျိုးမှာရွေးကောက်ပွဲကိုရှေ့တင်နေဆိုတဲ့အမြင်ကိုသူကလက်ခံ
အခုကကျွန်တော်တို့ virus ကူးစက်မှုကကျွန်တော်တို့ကတနေ့3,400ကျားဖြစ်နိုင်တဲ့အချိန်မှာကျွန်တော်တို့တညကို300ကျော်တွေ့ရပေါ့နော်ဖြစ်လိုက်တာနဲ့တန်းမဆန်တော့တွေ့နေဆိုတဲ့သဘောဖြစ်နေတာပေါ့နော်ဒီသုံးလုံးကလည်းတကယ်ချင်းအော်မြင်လာတယ်ဒီဟာကဘာလို့ပြောလဲဆိုတော့ဒီ virus ကအရှိန်ဟုန်ကောင်းနေတဲ့အချိန်မှာတာဝန်သေးကဒီနှစ်ကုန်လောက်မှရနိုင်တယ်လို့မှန်းတာ哦တာဝန်သေးရပြီးမှသာဆိုရင်အချိန်လေးပြန်တည်ငြိမ်ဝိုင်းရင်ကျွန်တော်တို့ဒါကိုလုပ်လို့ရတယ်အခုလောလောဆယ်မှာ COVID-19 ကာကွယ်တိုက်ခိုက်ဖို့အတွက်ကျွန်တော်3နေရာရဲ့ risk factors တွေကိုတကယ်လို့များရွေးကောက်ပွဲလုပ်ခဲ့မယ်ဆိုရင်ကျွန်တော်တို့အဲ့ဘက်ကိုပြောင်းသုံးရတော့မယ်ဒါကတစ်ခုပဲနောက်တစ်ခုကတော့မဲဆွဲတဲ့ကိစ္စတွေလူတွေမဖြစ်မနေမဲလာပေးရတော့မှာပဲလीတကယ်လို့လုံးဝမပေးသောက်ဘူးဆိုရင်ကြောက်လေဒီနေ့ရွေးကောက်ပွဲကကြောက်လေအလုံးမဖြစ်ပြန် virus ကအဲ့ချင်းချင်းတစ်ဆက်တစ်ခုဆက်မှုတွေများနေမယ်ဆိုရင်ဒါကဒုက္ခရောက်နိုင်တယ်ပေါ့နော
်လာမဲ့ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိသူ38တန်းကျော်ရှိပေမဲ့ကက်ယောဂအနေနဲ့ကြောင့်မဲပေးနိုင်ကြမလားဆိုတာကလည်းစိုးရိမ်မှုတွေရှိနေပါတယ်နိုင်ငံရေးလေလာသုံးသက်သူဦးမင်းခင်ကတော့ရွေးကောက်ပွဲအောင်မြင်မြင်ကျင်းပဖို့ဆိုရင်ကော်မရှင်အပါအဝင်တာဝန်ရှိသူတွေအနေနဲ့အခုကလေးကပြင်ဆင်ထားဖို့လိုအပ်တယ်လို့သုံးသပ်ပါတယ်
။ဒီကျွန်တော်အမြင်ကတော့ရွေးကောက်ပွဲဟိုရှေ့လိုလေအချိန်တစ်ခုပြောင်းသွားမယ်လို့မမြင်ဘူး။ရှင်းဆိုင်သွားတဲ့အချိန်လေးကိုတော့ရောက်နေပြီ။စနစ်တူမကျသွားဘူးပဲယူကြည့်ရင်။ဟိုတော့ဆရာဆူရနဲ့ရွေးကောက်ပွဲကော်မရှင်နဲ့တက်ဆိုင်ဌာနကြီးရဲ့ကိုင်တင်မှုပုံမှန်လည်းမှုတည်တယ်။ပိုလင်းကြောင့်ရွေးကောက်ပွဲကော်မရှင်ရဲ့ဟိုလုံနိုင်ကြတဲ့အကြောင်းကိုလည်းကျွန်တော်တို့တန်လျာရှိတယ်။ဒါပေမဲ့နည်းနည်းတော့မလားပေါ့နော်။ဒါပေမဲ့ရွေးကြလို့ရှိဖြစ်နေတာ
။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့ကက်ယောဂါနဲ့လုံခြုံရေးစိန်ခေါ်မှုတွေရှိနေတဲ့ဒေသတွေမှာရွေးကောက်ပွဲကျင်းပမယ့်အစီအစဉ်တွေနဲ့ပတ်သက်လို့လာမယ့်အောက်တိုဘာလထဲမှာထုတ်ပြန်သွားမယ်လို့ပြောဆိုထားပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်ပေါင်း6,000ကျော်ဝင်ရောက်ရှင်ပြိုင်ဖို့အမည်စင်တင်သွင်းထားပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။